Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဒေါက်တာရှင်အားလုံးရှင်လည်းချမ်းမြေ့ကြပါစေ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ21ရက်ဗိုလ်ဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်ကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မသက်ပါဒီမနေ့ခင်းတင်ရင်ကိုမဆင်စင်နဲ့အတူကြီးညာပေးပါပါရုရှားရွေးကောက်ပွဲမှာထပ်ပြီးအနိုင်ရခဲ့တဲ့သမ္မတပူတင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖုန်းနဲ့ဂုဏ်ပြုစကားပြောကြားခဲ့ပါတယ်ရွန်ညာရေးနဲ့ပတ်သက်ပြီးမပြေမလည်ဖြစ်နေတဲ့ခြားကပဲဘင်္ဂလားဒေ့ရှ်ကိုမြန်မာဘက်ကနေဖြတ်ပြီးပြစ်စစ်တာပေးမယ်လို့တရုတ်ကအဆိုပြုခဲ့ပါတယ်ကမ္ဘာကျော် Facebook Internet လူမှုကွန်ရက်လုပ်ငန်းဟာဗြိတိန်နဲ့အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးမှုအသစ်တွေကိုခန့်အပ်မဲ့အခြေအနေရောက်နေပါတယ်ဒီလိုထူးခြားတဲ့တင်လေးလေးကြာမှာပါကိုစမ
ွေဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဆုံးရသတင်းလေးကိုတင်ပြပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော့
ဟုတ်ကဲ့ဖွဲ့ပါဝင်လာပြီးတော့လာတယ်ရအလုံးကိုဖြစ်ကြလားရောက်ကြတယ်အားလုံးခုပြီးတော့ဒီတိုင်းတဲ့ခုက
ရှမ်းပြည်မြောက်ပိုင်းမှာဒေသတွင်းလက်နက်ကိုင်အဖွဲ့ကရွာသားတွေကိုဖမ်းဆီးသွားပြီးတော့သတင်းတစ်ပတ်လောက်ရှိနေပြီဖြစ်တဲ့အကြောင်းဟိုမန်းကျေးရွာသားကပြောပြသွားတာဖြစ်ပါတယ်သတင်းထွာလေးကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်မြန်မာနိုင်ငံမှာ stock share အရောင်းဝယ်ကိုတိုးချဲ့ဖို့စီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အကြက်ကျဲဖြစ်ရှင်းရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနတို့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေတဲ့အခြေအနေစတဲ့အကြောင်းအရာပြင်စိတ်ဝင်စားစရာတခြားနိုင်ငံတကာသတင်းလွှာတွေကိုလည်းကြားကြရဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂါညတိုက်ရိုက်လေးတိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ဒါ့အပြင်မတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်စီစဉ်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကိုရွေးကောက်ပွဲမှာထပ်ပြီးအနိုင်ရခဲ့တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာဖုန်းကနေတဆင့်ဂုဏ်ပြုစကားပြောခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးနောက်ထပ်ဆွေးနွေးမှုတွေမကြာမီလုပ်သွားမယ်လို့လည်းသဘောတူခဲ့ကြတာပါ။ဒီဖုန်းခေါ်ဆုံမှုအတွင်းမှာသမ္မတထရမ့်ကကိုရီးယားကျွမ်းဆွမ်းမှနျူကလ িয়ার လက်နက်ကင်းစင်ရေးနှစ်နိုင်ငံအမျိုးသားလုံခြုံရေးအတွက်အပြန်အလှန်ဦးစားပေးရမယ်ကိစ္စရပ်တွေနဲ့စိန်ခေါ်မှုတွေအကြောင်းကိုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူကသတင်းထုတ်ပြန်ပါတယ်။ရုရှားဆိုရကတော့အင်္ဂါနေ့ကတိုင်ဝမ်သတင်းထုတ်ပြန်ချက်မှာတော့သမ္မတနှူးကနိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့အမေရိကန်နဲ့ရုရှားစီးပွားရေးဆိုင်ရာအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပါတယ်လို့ဆိုပါတယ်။အခုလောလောဆယ်မှာတော့သူတို့နှစ်ဦးတွေ့ဆုံဖို့နဲ့ပတ်သက်ပြီးဘယ်အချိန်ဘယ်နေရာမှာတွေ့မယ်ဆိုတဲ့အသေးစိတ်အစီအစဉ်တော့မရှိသေးပါဘူးလို့အင်ဂျူပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။
American ပြည်ထောင်စု Texas ပြည်နယ်က San Antonio မြို့နားမှာရှိတဲ့ FedEx စာပို့လုပ်ငန်းအဆောက်အဦတစ်ခုမှာပါဆယ်ဘုံတစ်လုံးတင်းလာနေညပိုင်းကပေါက်ကွဲခဲ့လို့လူတဦးဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲမှုဟာအခုတလောမှာဖြစ်ပွားခဲ့တဲ့ Texas ပြည်နယ် Austin မြို့ကပေါက်ကွဲမှုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုအာဏာပိုင်တွေကလေ့လာစုံစမ်းနေကြပါတယ်။အဲ့ဒီပါဆယ်အထုပ်က Austin မြို့ကိုပို့ဖို့လိပ်စာတက်ထားတာပါ။ဒီလအတွင်း Austin မြို့မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှု၄ချိန်ထဲမှာလူနှစ်ဦးသေဆုံးပြီး၄ဦးဒဏ်ရာရထားပါတယ် FBI စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အထူးထောက်လှမ်းရေးမှူး Michelle Lee ကတော့ဒီပေါက်ကွဲမှုတွေဟာဆက်ဆက်မှုရှိတယ်လို့ယူဆထားပါတယ်သမ္မတ Donald Trump ကလည်းဒီပေါက်ကွဲမှုတွေဟာစိတ်မနှံ့သူတွေရဲ့လက်ချက်ပဲဆိုတာထင်ရှားတဲ့အကြောင်းနဲ့ဒီလူတွေကိုအမြန်ဆုံးရှာဖွေဖော်ထုတ်သွားမယ်လို့မနေ့ကပြောခဲ့ပါတယ်
American Bureau of Ship Chan Maryland ပြည်နယ်က Great Mills အထက်တန်းကျောင်းမှာမနေ့မနေ့ပိုင်းကအကြောင်းသားတူတနက်နဲ့တိုက်ခတ်မှုကြောင့်အတန်းဖော်ကျောင်းသားတူနဲ့ကျောင်းသူတူဒဏ်ရာရပြီးပြစ်ခတ်သူလည်းတေဆုံးခဲ့ရပါတယ်။ St. Mary's County က Great Mills အထက်တန်းကျောင်းမှာကျောင်းဆက်တက်ချိန်မှာပြစ်ခတ်မှုဖြစ်ပွားပါတယ်။တနက်သမားအသက်18နှစ်အရွယ် Austin White Rollins ဖြစ်ပြီးအဲ့ဒီကျောင်းသားရဲ့တိုက်ခတ်မှုကြောင့်16နှစ်အရွယ်ကျောင်းသူတူနဲ့14နှစ်ရွယ်ကျောင်းသားသူဒဏ်ရာခဲ့တယ်လို့ခရိုင်ရဲရရှိတမသိကင်မရန်ကပြောပါတယ်သူတို့နှူကဂူဒီဆေးအုံမှာရှိနေပါတယ်တိုက်ခတ်မှုကြောင့်ကျောင်းလုံခြုံရေးအရာရှိ Blaine Gaskell ချက်ချင်းရောက်လာပြီးတနက်သမားနဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြတယ်လို့ဆိုပါတယ်ဒါပေမဲ့ Rollins ဒဏ်ရာဟာလုံခြုံရေးအရာရှိကျောင်းသားသူကိုယ်တိုင်ကျောင်းသားတော့အခုထိမသိရသေးပါဘူးပြီးခဲ့တဲ့လတုန်းကပဲ Florida ပြည်နယ်အထက်တန်းကျောင်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်18ဦးသေဆုံးခဲ့ရတာပါကျောင်းရင်းပြစ်ခတ်မှုတွေကြောင့်တနက်ကင်ဆောင်မှုတင်းတင်းကျပ်ကျပ်ထိန်းချုပ်ရင်းနဲ့ကျောင်းလုံခြုံမှုတင်းကျပ်ရေးဆန္ဒပြမှုနိုင်ငံအဟွမ်းပေါ်ပေါက်နေပြီဒီဆန္ဒပြမှုတွေကိုကျောင်းသူကျောင်းသားတွေပဲဥဆောင်နေကြတာပ
ါ Sorry နဲ့ Iran ကြားတင်းမာမှုတွေရှိနေချိန်မှာပဲ Saudi ရှေ့မင်းသား Mohammed bin Salam ဟာ American သမ္မတ Trump နဲ့အင်္ဂါနေ့ကအင်ဖြူရမှာတွေ့ဆုံခဲ့ပါတယ်မလျော်ညီတဲ့လုပ်ရက်တွေကိုကဘာကြီးရဲ့တစ်ဖက်မှာလုပ်နေတဲ့ Iran နိုင်ငံမှာစိုးရွားတဲ့ကိစ္စတွေဖြစ်နေတယ်လို့သမ္မတ Trump ကဆိုပါတယ်ဒါပြင်ရှေ့လေပိုင်းဒေသမှာ IS စစ်သွေးကြွားတွေကြဆုံလူနီးပါးဖြစ်နေတဲ့အခြေအနေကိုကိုးကားပြီးဒီဒေသကနေ American တပ်တွေပြန်လည်ထွက်ခွာဖို့အချိန်တန်နေပြီးတခြားနိုင်ငံတွေအနေနဲ့ဒီပြဿနာကိုကင်တွယ်သွားနိုင်မှာပါလို့လည်းပြောပါတယ်Sorry နဲ့ America တမကတကဘာလုံးရင်ဆိုင်နေရတဲ့ချိန်ချောက်မှုတွေကိုဖယ်ရှားရှင်းလင်းဖို့နဲ့ရရှိလာတဲ့အခွင့်အရေးတွေကိုအောင်မြင်အောင်ကြိုးပမ်းဖို့အတွက်ကျွန်တော်ဒီနေ့ဒီနေရာမှာရောက်နေတာပါလို့ Sorry အင်ရှိမင်းသားကတုံ့ပြန်ပြောဆိုပါတယ်။သမ္မတ Trump က Sorry ကို American စီကပစ္စည်းကရိယာတွေအမြောက်များဝယ်ယူပြီးတန်းနဲ့ချီတဲ့ American ဒေါ်လာတွေကိုယူဆောင်ပေးခဲ့တယ်လို့ချီးကျူးပြောဆိုခဲ့ပါတယ်။
ဒီ American Sam မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေဖိုင်းယူနိုင်နိုင်ပါခင်ဗျာ
။ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမပြေမလည်ဖြစ်နေတဲ့အခြေအការပဲဘင်္ဂလားဒေ့ရှ်ကိုမြန်မာဘက်ကနေဖြတ်ပြီးရက်စစ်တားအပေးမယ်လို့တရုတ်ကအဆိုပြုခဲ့ကြောင်းဘင်္ဂလားဒေ့ရှ်စွန့်ရင်ဌာနအတွင်းဝန်အာမက်ခိုင်ခော့ရဲ့အင်ကာနီပြောကြားချက်ကိုဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ရေးမြန်မာနိုင်ငံကိုတွားရောက်နေတယ်လို့လည်းပြောပါတယ်။ဘင်္ဂလားပင်လယ်ော်ဒေသရဲ့နိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မြန်မာ၊နီပေါ်၊ကီရီလင်္ကာနဲ့ထိုင်းနိုင်ငံတွေပါဝင်တဲ့ဘင်စတိတ်အဖွဲ့ကဒေသဆိုင်ရာညှက်စစ်တားပေးလိုင်းတွေဆက်သွယ်ဖို့အတွက်စ조사နေတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားမပေးမလဲရှိနေပေမဲ့ဒီတားပေးလိုင်းဆက်သွယ်ဖို့တော့ဖြစ်နိုင်ရည်ရှိတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာစွန့်ရင်လိုအပ်ချက်ပြည့်မီဖို့အတွက်အိမ်ကြီးချင်းနိုင်ငံတွေစီကရည်ရွယ်ဖို့စ조사နေတာပါ။2013ကစပြီးတော့ဘဟီယာမရာဘဟီရမ်ပူလိုင်းနဲ့အိန္ဒိယစီကစွန့်ရင်မီဂါဝတ်900ရည်ရွယ်နေတာဖြစ်တယ်လို့ထရီပူလာကိုမီလာလိုင်းကနေမီဂါဝတ်160ရယူနေတာပါလက်ရှိမှာနီပေါ်နဲ့ဘူတန်နိုင်ငံတွေနဲ့လည်းဒါလိုင်းဆက်သွယ်ဖို့အတွက်ဆွေးနွေးနေတယ်လို့ပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြန်မာနဲ့အိန္ဒိယနယ်စပ်မှာ318ကီလိုမီတာအရှည်လမ်းဖောက်လုပ်ဖို့စီမံကိန်းအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအတည်ပြုပေးခဲ့ပါတယ်ဝန်ကြီးချုပ်ရှိခ်ဟာဆင်နာနာယကအဖြစ်ဆောင်ရွက်ခဲ့တဲ့အမျိုးသားစီးပွားရေးကောင်စီအစည်းအဝေးမှာကော်မတီကနယ်စပ်လမ်းစီမံကိန်းအပါအဝင်စီမံကိန်း16ခုအတွက်စုစုပေါင်းဘတ်ဂျက်တာကာ96သန်း3ဆွဲခွင့်ပြုလိုက်ပါတယ်။အမျိုးသားစီးပွားရေးကောင်စီစီမံခန့်ခွဲရေးကော်မတီကနယ်စပ်လမ်းဖောက်လုပ်ဖို့အတွက်ပထမဆင့်စီမံကိန်းအနေနဲ့တာကာ18သန်းရထားပါတယ်။ဒီလမ်းကရန်ဂါမာတီ၊ချာဂရာချာရီနဲ့ဘန်ဒါဘင်ဒေတာတွေမှဖောက်လုပ်မှာဖြစ်ပါတယ်။ဒီနယ်ဇက်လန်စီမံကိန်းဟာနယ်ဇက်ဒေတာလုံခြုံရေးနဲ့နယ်ဇက်ဒေတာမှာတရားမဝင်စီးပွားရေးလုံဆောင်နေမှုတွေကိုတားဆီးနိုင်ဖို့အဓိကရည်ရွယ်တယ်လို့သိရပါတယ်
ကမ္ဘာကျော် Facebook အင်တာနက်လူမှုခွင့်ရလုပ်ငန်းဟာဗြိတိန်နဲ့အမေရိကန်အစိုးရတို့ရဲ့စုံစမ်းစစ်ဆေးမှုအသစ်တွေကိုခံရမယ့်အခြေအနေရောက်နေပါတယ်။ Facebook တုံးဆွဲသူတွေရဲ့သတင်းအချက်အလက်တွေကိုဘယ်လိုစုဆောင်းသိမ်းဆည်လဲ၊ရွေးကောက်ပွဲတွေမှာလွှမ်းမိုးမှုရှိအောင်အချက်အလက်တွေကိုဘယ်လိုဖြန့်တယ်လဲ။ဗြိတိန်ကမဲပေးသူတွေရဲ့ကိုယ်ရေးအချက်အလက်တွေစုဆောင်းနိုင်ကုမ္ပဏီက Facebook တုံးဆွဲသူတွေရဲ့အချက်အလက်တွေကိုဘယ်လိုအသုံးပြုရဲဆိုတာတွေကိုမင်းများစုံစမ်းမှုရှိနေတာပါ။ Facebook တုံးဆွဲသူတွေနဲ့သူတို့နဲ့မိတ်ဆွေဖွဲ့ထားသူတွေရဲ့ကိုယ်ရေးအချက်အလက်တွေကို Facebook ကုမ္ပဏီကကာကွယ်မှုတွေအလုံးလောက်ပေးထားမှသာဆိုတာကိုသိနိုင်ဖို့အတွက်လန်ဒန်မြို့က Cambridge Analytica လို့ခေါ်တဲ့မဲပေးသူတွေရဲ့အချက်အလက်စုဆောင်းတဲ့ကုမ္ပဏီဌာနချုပ်ရှိရာကိုဝင်ရောက်ရှာဖွေဖို့အတွက်ဗြိတိန်သတင်းအချက်အလက်ဆိုင်ရာကော်မရှင်နာမင်းကြီး Elizabeth Denham ကပြင်ဆင်နေတာပါဒီကုမ္ပဏီဟာ Facebook သုံးဆွဲသူပေါင်းတန်း90ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုမမှန်ကန်တဲ့ညှိနှိုင်းတွေအသုံးပြုခဲ့ကြောင်းနဲ့ဒီထက်မှ2016 American သမ္မတမဲဆွဲပွဲကာလအတွင်းဒေါ်နယ်ထရမ့်ကိုမဲထည့်ရေးအတွက်သုံးဆွဲသူ6တန်းကိုလှုံ့ဆော်ခဲ့ကြောင်းသတင်းတွေထွက်နေတာပါဒီကုမ္ပဏီကို Facebook ကသူ့ရဲ့ကွန်ရက်ကနေလောလောဆယ်ဖဲထုတ်ထားတာဖြစ်ပြီးသုံးဆွဲသူရဲ့ကိုယ်ရေးချက်လက်တွေကိုဘလို့အသုံးချနေဆိုတဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးအကဲကိုလွတ်တော်ဆိုင်ရာကျမ်းစာစစ်ဆေးမှုလုပ်ဖို့ American လွတ်တော်အမတ်တော်တော်များများကလည်းတောင်းဆိုနေတာဖြစ်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆင်စင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းစင်ရေးဆွေးနွေးဖို့အတွက်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းတို့ဆွေးနွေးကြမယ်အကြောင်းသမ္မတဒေါ်နယ်ထရမ့်ရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငြိမ်းချမ်းရေးအလားအလာပေါ် တောင်ကိုရီးယားပြည်သူတွေကြားမှာအကောင်းမြင်မျှော်လင့်ချက်တွေကြီးထွားလာနေပါတယ်။တန်တမာရေးတင်းမာမှုတွေကြားထိတ်ကြီးတွေ့ဆုံမဲ့အစီအစဉ်ပေါ်လူထုထောက်ခံမှုတွေလည်းတိုးလာနေတာကိုမကြသေးခင်ကစစ်တမ်းတွေမှာတွေ့နေရတဲ့အကြောင်း VOA သတင်းတောက် Brian Patton သိုးမျိုးကနေသတင်းပေးပို့ထားတာကိုမတ်ဤတန်စင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒက်ကိုရီးယားရဲ့နျူကလ িয়ার အရေးဆွေးနွေးမယ့်အစီအစဉ်ပေါ်အကောင်းမြင်သူတွေထဲမှာဆိုးမြူတော်ကဂျန်ဆုံအဲလဲတူပါဝင်ဖြစ်ပါတယ်။ဟ
ိုဂျန်ဂျန်ကသာရှိရာ
ဒီပွဲကဘာလို့မှမလိုလားပါဘူး။မြောက်ကိုရီးယားရောပေါ့ဒီကနေတစင်ငင်းရဲရဲကိုဦးတည်မယ်လို့ထင်ပါတယ်
။ဒက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလမှာတွေ့ဆုံပြီးတော့မေလမကုန်ခင်အမေရိကန်သမ္မတထရမ့်နဲ့တွေ့မယ်ထိပ်သီးဆွေးနွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံသား80ရာခိုင်နှုန်းကျော်ကထောက်ခံကြတဲ့အကြောင်းထတလောကယူထားတဲ့တောင်ကိုရီးယားလူထုသဘောထားစစ်တမ်းတစ်ခုကလည်းဖော်ပြထားပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနိုင်ငံမှာဒီနှစ်ကျင်းပတဲ့ပျုံချန်းဆောင်းရာသီအိုလံပစ်အားကစားပွဲမှာပါဝင်ခဲ့တယ်လို့အမေရိကန်အထူးရောက်နိုင်တယ်ဆိုတော့တိုက်ချင်းပစ်မစ်ဆိုင်းဒုံးဆက်တမှုတွေကိုဆိုင်းငံ့ပြီးတော့ဆွေးနွေးဖို့လမ်းဖွင့်ခဲ့တာပါ။ဒါမှမဟုတ်တောင်ကိုရီးယားလူထုစစ်တမ်းမှာပါဝင်ခဲ့တဲ့60ရာခိုင်နှုန်းကျော်ကတော့နျူကလ িয়ার လက်နက်ကင်းစရေးသဘောတူညီချက်အပေါ်မြောက်ကိုရီးယားကအမှန်တကယ်လိုက်နာပါမလားဆိုတဲ့အပေါ်သံသယရှိနေကြပါတယ်။ဆိုမျိုးကန်ဟန်ပီလ်ဝူကအလားတူတမယအမည်ရှိသူတူပ
ါမြောက်ကိုရီးယားကလိန်နာအရန်ကောင်းတော့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးမြောက်ကိုရီးယားပြောတာကိုညာနှုံးပြေယုံကြည်လို့မရဘူးလို့ထင်ပါတယ
်နျူကလ িয়ার သဘောတူညီချက်မရသေးခင်အမေရိကန်ကပိတ်ဆို့တိုက်ခတ်မှုတွေဆက်လက်ချမှတ်ထားမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ကြိုတင်ကန့်သတ်ချက်တွေမထားဘဲနဲ့တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားလူထုကြားသမ္မတထရန့်ကိုထောက်ခံမှုကပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီကျင်းပင်ထက်တောင်ကျော်လွန်ခဲ့တာကိုလည်းတွေ့ရပါတယ်။နောက်စစ်တမ်းတစ်ခုမှာတော့နျူကလ িয়ার အရေးတပ်တမန်နီးနဲ့ဥဆောင်လုံခြုံရေးမှုအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုထောက်ခံခဲ့သူ80ရာခိုင်နှုန်းကျော်လဲတိုးလာတာကိုတွေ့ရပါတယ်။ဆိုမျိုးကစောင်းကြရောင်းကလည်းသူ့သဘောထားကိုခုလိုပြပြပါတယ
်။အတော့ကျော်ရတာဘူးသူမလို့
။ဒါရလဲထွက်လာမယ်မှမသိပေမဲ့ကြိုးစားအထောက်မှုအတွက်အားရပါတယ်
။မြောက်ကိုရီးယားဘက်ကတိတိကျကျမပြောသေးပေမဲ့လည်းထိပ်သီးဆွေးနွေးပွဲတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။ဆွေးနွေးမှုတွေဖြစ်လာတဲ့အခါမှာအမေရိကန်ကဥဆောင်ချမှတ်ထားတဲ့တိကျတဲ့တံခါးပိတ်ဆို့မှုတွေဖယ်ရှားနိုင်ရေးမှာမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার စီစဉ်ကိုဘယ်အတိုင်းသာတိလျှော့ချသွားမလဲဆိုတဲ့ပေါ်မှာအဓိကမှုကြီးမှလည်းဖြစ်ပါတယ်ရှင်။
မအီတဇင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲဖြည့်ရှိမှုကိစ္စနဲ့ပတ်သက်ပြီးတော့သတင်းတော်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်အကြက်တဲတွေကိုရေရိုးရေရှည်လုပ်ငန်းတွေနဲ့ဖြည့်ရှိနိုင်ရေးကုလသမဂ္ဂနဲ့မြန်မာအစိုးရကြားမှာမကြခင်မှာနားလည်မှုစာချုပ်လွှာတရက်လက်မှတ်ရေးထိုးမှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကနေပြောပါတယ်အစီအစဉ်အသေးစိတ်နဲ့ပတ်သက်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်နဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတွေအင်္ဂါနေ့မှာဆွေးနွေးကြကြတယ်လို့ဆိုပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝဲအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တကြောပြန်ပဋိပက္ခတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အရေးပူးပေါင်းကူညီဖြည့်ရှင်းနိုင်ရေးအစီအစဉ်တွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးများယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်မစ္စတာဂီယိုဆဗီဒီဗင်စင်တီနဲ့တွေ့ဆုံဆွေးနွေးရမှာနားလည်မှုစာချုပ်လွှာတရက်လက်မှတ်ရေးထိုးနိုင်မဲ့ကိစ္စကိုဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါတယ
်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ပြန်လည်လက်ခံရေးဒီ repatriation နဲ့ပတ်သက်ပြီးတော့ UNHCR နဲ့ UNDP နဲ့ပါဝင်ဖို့ကိစ္စကိုပဲကျွန်တော်တို့အဓိကဆွေးနွေးပါတယ်ဒီ March 9ရက်နေ့မှာသူတို့ပို့ထားတဲ့ concept paper ရဲ့ကျွန်တော်တို့နဲ့ Bangladesh နိုင်ငံကြားမှာလက်မှတ်ရေးထိုးထားတဲ့ကျွန်တော်တို့ arrangement ဆိုတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်နဲ့ဒီ Bangladesh အမြဲတမ်းတွင်းဝင်နဲ့ January လတုန်းကထိုးထားတဲ့ physical arrangement ဆိုတဲ့ဟိုနှစ်ဖက်သဘောတူဟိုစာရွက်စာတမ်းကြီးရှိပါတယ်။ဆိုတော့အဲ့ဒီစာရွက်စာတမ်းကြီးရဲ့သူတို့ဘက်ကပေးလာတဲ့ concept note ကိုအခြေခံပြီးတော့ကျွန်တော်တို့ဘက်ကနေအခု draft MOU ဒီနားလည်မှုစာချုပ်လာမူကြမ်းတစ်ခုကျွန်တော်တို့ရေးဆွဲနေပါတယ်။ဒါတော့ကျွန်တော်တို့မကြမီချိန်တွင်းမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရပါပါမယ် UNHCR နဲ့ UNDP နဲ့ဒီအဖွဲ့အစည်းသုံးခုပါတဲ့ Joint MOU ကျွန်တော်တို့ထိုးဖို့လို့အစီအစဉ်နေပါတယ်ဆိုတော့အဲ့ဒီကိစ္စကိုပဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ
်ရခိုင်မျိုးပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပါဝင်လုပ်ကန်ခွင့်ပေးဖို့နိုင်ငံတကာကဖိအားပေးတောင်းဆိုနေတာပါဒီဒုက္ခသည်တွေလက်ခံရေးကိစ္စမှာမြန်မာအစိုးရကဖွဲ့စည်းထားတဲ့ UEHRD အဖွဲ့နဲ့ပူးပေါင်းပြီး UNHCR ရော UNDP အဖွဲ့ကိုပါဝင်ရောက်လုပ်ကန့်ခွင့်ပေးသွားမှာဖြစ်တယ်လို့ဦးမြင့်သူကရှင်းပြပါတယ်
ပြီးခဲ့တဲ့မနစ်ကနိုဝင်ဘာစပြီး World Food Program လို့ဖွဲ့စည်းလို့တော့ကျွန်တော်တို့ပြန်လဲခွင့်ပြုထားပြီးဖြစ်ပါတယ်ဆိုတော့ဒါကအခုလက်ရှိကျွန်တော်တို့ဒီ MOU ထိုးပြီးပြီဆိုရင်ကျွန်တော်တို့ UNDP ရောကျွန်တော်တို့ UNHCR ရောဒီ Repatriation Process မှာပါဝင်ပတ်သက်လာမှာဖြစ်ပါတယ်ဆိုတော့ဒါကကျွန်တော်တို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေပါလာမှာဖြစ်တဲ့အတွက်ပို့ပြီးတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုရှိမယ်ကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒီလိုဆွဆွဲချက်တွေကိုကျွန်တော်တို့ဖြည့်ဆင်းသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ရခိုင်တို့ကတဲ့အရေးနဲ့ပတ်သက်လို့လက်ရှိအခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းကြီးတွေကပူးပေါင်းပါဝင်ခွင့်ပေးသေးပြီးလာမယ့်ကာလတွေမှာအခြားနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုလည်းခွင့်ပြုသွားဖို့စဉ်းစားထားတယ်လို့ဦးမြင့်သူကပြောပါတယ်ဒီကိမျိုးပိုင်းဒေသအရေးကိစ္စမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးအဲ့ဒီဒေသကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ပေးဖို့ဖိအားပေးတောင်းဆိုမှုတွေထွက်ပေါ်နေချိန်မှာမြန်မာအစိုးရက UNHCR နဲ့ UNDP တို့ကိုပဋိပက္ခဖြစ်ပြီး9လလောက်အကြာမှာပါဝင်လုပ်ကန်ခွင့်ပေးလာတာဖြစ်ပါတယ်ခင်ဗျာ
။ကိုညောင်ဝဲအောင်ရဲ့သတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေဆက်ပါမယ်။စီရေးပိပခါတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတင်ဒီမြို့နယ်ကဒေသခံယွာသား16ဦးကိုလက်နက်ကင်တွေဖမ်းဆီးသွားတာအခုဆိုရင်သတင်းတစ်ပတ်နီးပါးရှိလာတဲ့အထိဘာသတင်းမှမကြားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။ကိုကံတပ်ဖွဲ့ MNDAA အဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့တန်တရားရှိနေကြတဲ့အတွက်လည်းဒေသခံလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းချီစိုက်သတင်းတော့ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတိန်တီမြို့နယ်ဆက်ပူမန်းကျေးရွာသား16ဦးကိုလက်နက်ကင်တွေဖမ်းဆီးသွားခဲ့တဲ့ပြီးခဲ့တဲ့အပတ်ကစလို့အခုချိန်ထိသတင်းဆန္ဒမကြားရသေးပဲဖြစ်နေတာပါ။ဒေသခံဟူမန်းရွာသားသူကတော့ဖမ်းဆီးသွားတဲ့လက်နက်ကင်တွေဟာ MNDAA ကိုကတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါရယ်
။သုံးလ14ရက်နေ့မှာမနေ့ဆိုဆို9နာရီရက်ကကိုကအဖွဲ့ကဝင်လာပြီးတော့လာတယ်ရွာလုံးကိုဖြစ်ကြလားယောက်ျားတွေအားလုံးခုပြီးတော့ဒီတိုင်းတဲ့ခုသားလူကျော်ဟူမန်းကျွာတင်မှာ16ရက်ကျွန်တော်မြောင်စီလူမျိုးက6ယောက်ပြီးတော့ဖွဲ့တွေ7ယောက်ပလောင်1ယောက်ကျွန်တော်သား2ယောက်ပါတော့ကျွန်တော်သားနမနိပါသွားလိုက်တာဒါပေမဲ့ယောက်ပြလေကျွန်တော်လည်းမကြောက်ဘူးဗျ
ဒေတာခန့်တွေကတော့ဖေဖော်ဝါရီလလယ်တုန်းကမြမသမတော်နဲ့မြောက်ပိုင်းမဟာမိတ်ကိုကံတပ်ဖွဲ့ဝင်တို့အကြတိုက်ပွဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထည့်ပုံရတယ်လို့လည်းယူဆနေကြပါတယ
်။နောက်ပိုင်း15ရက်မှာဒီကိုကံကဖွဲ့ရမနေ့ကစိုးရနေဝင်လာတယ်။ဝင်လာပြီးတော့သနာကြီးကနေနနာကြီးစာသမတော်ကြီးဝင်လာပြီးတော့တိုက်ပွဲတွေ။ဒါကဖြစ်ခဲ့တော့မရှိပါဘူး။သူ့ PC တွေကျထားတာ၊ပြပိုးတွေကျထားတာ
ဒီလိုတိုက်ပွဲဖြစ်ပွားရတာဟာဒေသခံကြေးဝါသားတွေကနေတပ်မတော်ဝင်ရောက်လာနေတာကိုတရေမပေးခဲ့လို့ဆိုပြီးကိုကတပ်ဖွဲ့တွေကနေထိမြင့်မှုတွေရှိနေတယ်လို့ဒေသခံတွေကယူဆနေကြတာပါဒီလိုရွာသားတွေဖမ်းဆီးခံရတဲ့ပုံမှာဒေသခံတပ်မတော်ဖွဲ့ကနေလာရောက်မေးမြန်းမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဖမ်းဆီးမှုနဲ့ပတ်သက်လို့ဆွဆွဲခံရတဲ့ MNDAA ကိုကတပ်ဖွဲ့ဝင်ဘက်ကတော့တဆုံတရာတုတ်ပြန်တာမျိုးမရှိတယ်လို့ကိုကဖွဲ့တာဝန်ရှိသူတွေကလည်းဆက်သွယ်လို့မရခဲ့ပါဘူးတခြားမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ DNL တမ်းမလောင်တပ်ဖွဲ့ကိုဆက်တွယ်မေးမြန်းရမှာတော့ဖမ်းဆီးမှုနဲ့ပတ်သက်လို့တဆုံစရာမသိရှိကြောင်းပြန်ကြားရရရှိပုံမှုတိုင်းကျော်ကပြောပါတယ
်။ DNL ရဲ့ဒုံကြမ်းကြီးအရွာလက်ဆက်တွယ်ကြီး
တင်ညွနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်နန်းခင်သားကြီးကတော့ကိုကံတပ်ဖွဲ့ MNDAA လက်ချက်လို့တန်ရရှိနေတဲ့ဖမ်းဆီးမှုပုံမှာကန့်ကွက်ကြောင်းပြောပါတယ်
။ဖမ်းတဲ့အကြောင်းရင်းတော့ကျမတို့တော့မသိရှင်းဖမ်းသွားတာတော့သိတယ်။သူတို့မြောက်ပိုင်းမှာဟာမိတ်ဆက်က MNDAA တွေပေါ့နော်။သူတို့ရဲ့နေမျိုးလည်းမဟုတ်ဘူး။ဒီကျမတို့ယာသားတွေကိုလာပြီးတော့မှပါအကြောင်းကြောင့်ပဲဖမ်းဖမ်းပေါ့နော်။ဒါတော့မဖြစ်ဖြစ်မှုပေါ့ချင်း။စက်ကအဖြစ်စုဖောင်းတာပဲဖြစ်ဖြစ်ဒါတော့လုံးဝမလုပ်သင့်ပါဘူးပေါ့။အဲ့တုံးရက်ကိုလည်းကျမတို့ကတော့ဖမ်းကွက်ပါလေ။
ဖေဝါရီလ15ရက်နေ့မှာဖြစ်ပွားခဲ့တဲ့မြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ရာတိုက်ပွဲကြောင့်ကိုခိုင်မြို့နယ်နဲ့တိန်ညီမြို့နယ်ဆက်ကဟူမန်းကျေးရွာသား140ကျော်ဟာလည်းတိန်ညီမြို့နယ်ကောင်းကွန်ကျေးရွာဘုံကြီးကျောင်းကိုဆက်ပြေးခုလုံနေဆက်ရပါတယ်ခင်ဗျာ
ကိုနိုင်ကွန်းရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံက stock share ဈေးကွက်ရဲ့အကြောင်းဆက်ပါမယ်မြန်မာနိုင်ငံမှာ stock share အယောင်းဝယ်တွေဖွံ့ဖြိုးလာဖို့ရည်ရွယ်ပြီးတော့ရန်ကုန် stock exchange ရဲ့အယောင်းဝယ်လုပ်ငန်းတွေကိုထပ်မံတိုးမြင့်သွားဖို့ပြင်ဆင်နေပါတယ်တို့မြင့်မဲ့အစီအစဉ်လေးကိုအတိအကျကိုတော့ရှေ့သတင်းပတ်မှာကြက်ရောက်မဲ့နှစ်ပတ်လည်လေးမှာကြီးညာမဲ့အကြောင်းဒီကနေ့ရန်ကုန်စတော့အချင်းယုံမှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုရင်တွားရောက်ပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းရန်ကုန်သတင်းတော့မေခါကသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
စတောက်လုပ်ငန်းတွေအကောင်းလာဖို့ရည်ရွယ်ပြီးလက်ရှိတနေ့ကိုနှစ်ကြိမ်ရှေ့ရအရောင်းဝယ်လုပ်နေတာကိုထပ်မံတွန်းမြင့်သွားမယ်အကြောင်းရန်ကုန်စတောက်အချိန်တိကျရေးအဖွဲ့ကပြောဆိုလိုက်တာပါအစီအစဉ်အသေးစိတ်ကိုတော့မက်စလာ25ရက်နေ့ရန်ကုန်စတောက်အချိန်နှစ်ပတ်လည်နေ့မှာကျင်းပတော့မယ်လို့လေရန်ကုန်စတောက်အချိန်ရဲ့အမှုဆောင်အကြီးတန်းမှန်နေတာဦးသက်ထွန်းဦးကပြောဆိုလိုက်ပါတယ်မတ်ကူကတော တိုင်းနှစ်ချိန်ကနေပြီးတော့ကျွန်တော်မကြခင်ချိန်ထဲမှာပဲ၄ချိန်ကိုကျွန်တော်တွန်းမြင်သွားမှာဖြစ်ပါတယ်
။ရန်ကုန်စတော့အချိန်မှာလက်ရှိရှယ်ယာအယောင်းဝယ်ပြုလုပ်နေတဲ့အချိန်ကြီးကိုနောက်ထပ်တစ်ဆတိုးပြီးလည်ပတ်ဖို့ရည်ရွယ်လိုက်တာကြောင့်တနေ့မှာ၄ချိန်အထိရှယ်ယာအယောင်းဝယ်ပြုလုပ်သွားမှာဖြစ်ပါတယ်။ပြုလုပ်နိုင်မယ့်ရက်အတိအကျကိုတော့မကျေနပ်နိုင်သေးပါဘူး။ခုလိုထပ်မံတိုးမြင့်လိုက်တာကြောင့်ရှယ်ယာအယောင်းဝယ်မှုကိုမနေ့၁၀နာရီမှတစ်ချိန်7နာရီမှတစ်ချိန်နေ့လယ်12နာရီမှတစ်ချိန်နဲ့နေ့လယ်1နာရီမှတစ်ချိန်စုစုပေါင်း4ချိန်ပြုလုပ်သွားမှာဖြစ်ပါတယ်ရန်ကုန်စတော့အချိန်ရဲ့အကြီးအကဲမန်နေဂျာဦးမင်းသူကတိုးချဲ့ဖို့လှုပ်ဆောင်လိုက်တာနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ်
ကျွန်တော်တို့ရန်ကုန်စတော့အချိန်ဒီကွက်အတော့မှာဆိုရင်ကျွန်တော်တို့ဒီနေ့ရောက်လာတဲ့ဒီရေတွက်တွေပုံများလာလို့ရတယ်ကျွန်တော်တို့ဒီကွက်ဒီပုံပုံတက်တက်လက်လှုပ်ရှားလာလို့ရည်ရွယ်ပြီးတော့ကျွန်တော်လက်ရှိလုပ်နေတဲ့အရောင်းဝယ်ပြုလုပ်တဲ့အချိန်ဒီအတွက်နှစ်ချိန်သားလို့ပြောနော်လေးချိန်ကိုကျွန်တော်တို့ဆောင်ရွက်ဖို့အတွက်ကျွန်တော်ဆက်တက်မှုတွေအားလုံးအားလုံးသွားဆက်တက်ခဲ့ပြီးဖြစ်ပါတယ်ဒီ YC ရဲ့လေးဖက်ဖွဲ့စည်းတွေဖြစ်တဲ့ကျွန်တော်တို့ GPH ရဲ့တိုင်းဝါရဲ့အားလုံးကိုပူးပေါင်းပြီးတော့တုံ့တက်တယ်မြန်မာနိုင်ငံဝင်ချိတက်တဲ့ကံလက်မှတ်လုံးနဲ့တက်တဲ့ကွန်ရှင်ကိုကျွန်တော်တို့ကအတူပြုချက်တောက်ခံထားပြီးဖြစ်ပါတယ်ဒီပြချက်ရရှိရတယ်ကျွန်တော်တို့စတဲ့ဆောင်အောင်ဖြစ်သွားကြအောင်ကြောက်ကြလို့
လက်ရှိ stock exchange အယောင်းဝယ်ဖြစ်မှုက2016ခုနှစ်အတွင်းအယောင်းဝယ်ဖြစ်မှုထက်ပုံမကျဆင်းနေတာကိုရန်ကုန် stock exchange ကထုတ်ပြန်ထားတဲ့စည်ရင်းအတွေကဖော်ပြနေပါတယ်။ရာခိုင်နှုန်း80ကျော်လောက်ကျဆင်းလျက်ရှိပါတယ်။2016 March လကနေဒီဇင်ဘာလအထိအယောင်းဝယ်ဟာငွေကျပ်ဘီလီယံ80ကျော်ရှိခဲ့ပေမဲ့2019မှာတော့ငွေကျပ်22ဘီလီယံကျော်သာရရှိခဲ့တယ်လို့စည်ရင်းတွေကဆိုပါတယ်ရန်ကုန်စတော့အချိန်ပေါ်ပေါက်လာတာဟာအခုဆိုရင်အချိန်ကာလအားနှစ်နှစ်တာကာလပြည့်တော့မှာဖြစ်ပေမဲ့အများပိုင်းကုမ္ပဏီ၅ခုကသာစည်ရင်းဝင်ရှယ်ယာဖြစ်အယောင်းဝယ်ပြုလုပ်နိုင်သေးတာဖြစ်ပါတယ်လက်ရှိစတော့အချိန်ဈေးကွက်မှာဈေးကွက်အယောင်းဝယ်ဖြစ်နေတဲ့ပုံစံအနေနဲ့စည်ရင်းတင်ကုမ္ပဏီ၅ခုစလုံးဟာရှယ်ယာအသစ်တွေကိုအများပြည်သူကိုထုတ်ရောင်းချနေတာမဟုတ်ပဲငကိုစတော့ဈေးကွက်မှာစည်ရင်းမတင်သေးခင်ကကုမ္ပဏီတွင်လေပတ်နေတဲ့ငွေကြေးတွေကိုသာလှည့်လည်ရောင်းချနေရတာဖြစ်ပါတယ်ဒီလိုအိမ်နေပြီးဖွံ့ဖြိုးမှုထင်တယ်လို့မဖြစ်သေးတာနဲ့ပတ်သက်လို့ဦးသက်ထွန်းဦးက
Investor Base ကလည်းနည်းတယ်ကျွန်တော်စီမှာဟိုတကယ်ဒီကုမ္ပဏီ၅ခုပေါ့နော်အခု listed ကုမ္ပဏီ၅ခုကိုတကယ်ဝယ်ထားတဲ့ share ရှင်အရေတော့ကတော့3ကျော်ရှိတယ် trade လုပ်ဖို့အတွက်ဒီ3ကျော်ရတယ်နေပြီးတော့ပြန်ပြီးတော့စည်ရင်းဖွင့်ပြီးတော့ Security House 6ခုမှာစင်းပြန်ဖွင့်တာကြတော့လူကအခုမှ3,000ကျော်ကျော်ပဲရှိသေးတယ်။အဲ3,000စည်ရင်းဖွင့်တဲ့လူကလည်း daily သူတို့လုပ်နေမှာမဟုတ်ဘူး။ Ambassador Base နဲ့တည်း General Economic Climate ကလည်းမကောင်းဘူး။လူတွေရဲ့ earning ပေါ့နော်လူတွေ earning ကလည်းအဲဟိုပေါ့ကျဆင်းနေတယ်ဆိုရယ် motivation တွေကျတယ်ဆိုရယ်အပိုင်းမှာအားရစုယုံသွားလို့ဖြစ်တာလို့ပဲထင်ပါတယ်။
ရန်ကုန်စတော့အချင်းဈေးကွက်ကိုမြမစီးပွားရေးဘဏ်ဘက်ကရှယ်ယာ51ရာခိုင်နှုန်းပိုင်ဆိုင်ပြီးဂျပန်နိုင်ငံကဒိုင်ဝါကုမ္ပဏီက30ရာခိုင်နှုန်းကျော်ဂျပန် Exchange Group က18ရာခိုင်နှုန်းကျော်ပိုင်ဆိုင်ထားပါတယ
်ဗီယိုရီမြမပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
UAE မြန်မာဘက်ကဘူရူးနဲ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုနိုင်ငံတကာသတင်းတစ်ပုဒ်ကိုကြားပါမယ်။ လွန်ခဲ့တဲ့လနေ့ကအီရန်နိုင်ငံအတွင်းISIS လမ်းစစ်သွေးကြွတွေရဲ့ပြန်ပြီးဆွဲသွားတာကိုခံခဲ့ရတဲ့အိန္ဒိယနိုင်ငံသားအလုတ္တမ 39 ဒရင်ရွာကိုဆက်လက်ပြီးတော့တင်ပြပေးပါမယ်။စီးရဲနွမ်ဘာတဲ့မိသားစုများစုနေထိုင်ရာအိန္ဒိယနိုင်ငံမြောက်ပိုင်းကအလုတ္တမ 40ဟာအီရန်နိုင်ငံအတွင်းကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှာအလုပ်လုပ်ကင်ကြတာပါ။သူတို့ကိုISIS လက်မှတ်စစ်သွေးကြွတွေကနှစ်ထောင်ဆယ်လေးခုနှစ်မူဆိုးမြို့မှာတစားကန်ဖြစ်ဖမ်းဆီးသွားခဲ့ပါတယ်။သူတို့ထက်ကထွက်ပြေးလွတ်မြောက်လာသူတယောက်ကတော့အိန္ဒိယကိုပြန်သွား Swaraga, India Atelludogu, Inganima, Pioja Gibale.
Bhariman se keh rahi hu wo log maar diye gaye deep penetration radar se dikhai pada ke niche bodies hain
jama ane ne sait machan mye soa pyo ba me tharu aalong atat khan ge ya ba de myauk nan tha de alaw nwe go myauk nat pain go ayun khan ne radar ne sha phwe twi shi ge da phit ba de
pi ga de zulain la ga mu so myo go irat tat phwe ri ga pyan le tain pait lai nan yin ga sa lu pyauk song ni de lu ri be ma shi ni de le so da go ti ya bu twe india ana bai ni chu ban ni ge da phit ba de Badai Matapite Sikh Bada Winnie Wissin at Lekopi Wissintare Yuk Longigu Musumu and Napemashide Badosh Yuama Twishigea Bidenau Beduboa Pite Sura Porto Nemu Dwe India Anaveniga Piausuni Dure Midas Winnie Tangani Muyo Visa DNA Namunarigu Yayu Pido Pipu Gevare Pipu like the DNA Namunarine Dyson Sisi Pido along those she long Porto Nangevare Miwa Nabazalon Guelon Dobi Pite Janta Uguro The Zaino da Dyson and B appears so Sisina in Machibulu, Nangajai Winnie, Swarashka, Piware. Yo Lonigo Sisi, a deep pulita jaw, a touching a piambito, three ali medu, Mulin Sanzani jare, Sui Muri Puro, Sui Tigai, Ti Guajabare. Lodamarigo, Astriga, Tapia Pidesu, a tauta, Matuya jaw, a touching a Sidney Jali Melu, Yonji jaw, India Suyaga, Piogabade. In anima, a debut Pioso jet trouble la bidden now. The Udido, Trepid Lumiola du Pite, Hajit Masiga, Tu Pioga, Manibido, Trendaudigo, Piovare. Tu ne atu, a pankangayadu, alo, a takangaya, vi, so be, Lunet, Tony Lolo, Masi, Pioso Nigeraba.
Matagre, Tinsaloga, Mahika, and America to Bolani. First recarnate the Han Minungumaraka,
Genom Yava Uya, Suyagada, Tesonduri, Swimurigu, Seza, Pioso Nirapiparelu, Duga, Piotoraba. Turo yet danja, fancy tare, chinigu, masiga, pian pio piavare. Navitiamaro, Sidriga, alumu, pian cotoga, duto tanghambido, pita kere, jong piovare. Dugaro, palmatana timambido, leja, mimio dogere, jong. Nodo, trebidomio lagabi, indiago, natong sangagunima, pian la nangere, lu duga piovare. Dipuja topiana, noja nimu dre, suyaga, kugan, piosuyama, pio soni dugu, shafu, dawen shide, jong.
သူတို့ရဲ့ကံကြမ္မာကိုမကျေညာခင်အရင်ဆုံးအတီးပြုတ်နိုင်ဖို့လိုအပ်တယ်လို့ပြောပါတယ်အတိုက်ခံကွန်ဂရက်ပါတီရဲ့ဥပဒေပြုအမှတ်တစ်ဦးဖြစ်တဲ့စာရှိတော်ရော့ကတော့အစိုးရကိုအခုလိုဝေဖန်တိုက်ခိုက်ပြောဆိုလိုက်ပါတယ်
အလောင်းတွေကိုပြန်လဲတည်ဆောက်မှုအတွက်အိန္ဒိယအစိုးရကအထူးလျင်တစည်းပို့လွှတ်ထားပါတယ်တည်ဆောက်သွားသူတွေနဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေပြန်ပြီးတော့နီးစပ်အောင်ဆောင်ရွက်ပေးတာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးစွာရက်ကပြောဆိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32နှင့်40ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ196နှင့်မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်းမြန်မာဘက်က2018ခုနှစ်မတ်လ27ရက်ဗိုလ်ထုတ်လွှင့်မယ့်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Internet စာမျက်နှာတွေကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ရှိပါတယ်။ရိုဟင်ဂျာတွေမှာဒုက္ခရောက်တာမဟုတ်ပါဘူး။မျိုးတွေသက်တွေပါဒုက္ခရောက်နေတယ်။အဲ့တော့ရခိုင်ပြည်နယ်တပြည်နယ်လို့ရခိုင်မြောက်ပိုင်းတစ်ခုလုံးဒုက္ခတွေအဖြစ်သတ်မှတ်ပြီးတော့နိုင်ငံတကာ
အရေးလေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြားဖို့ရှိပါတယ်။အဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချက်ချက်စတာတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုမတ်စင်စင်နဲ့ဥကြော်စံတာတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ။
davix.com မှာ Zairat El Hussein ရေးသားထားတဲ့မြန်မာနိုင်ငံမှာအခြေခံအဆောက်အုံရင်းနှီးမြှုပ်နှံသူတွေအနေနဲ့လူအခွင့်အရေးတွေကိုလိုက်နာဖို့လိုတဲ့ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါးကိုတင်ပြလိုပါတယ်။အစိုးရရဲ့ဥဆောင်မှုနဲ့မလ20ရက်နေ့မှာမြန်မာနိုင်ငံအခြေခံအဆောက်အုံများရင်းနှီးမြှုပ်နှံမှုထိပ်သီးဆွေးနွေးပွဲကိုဗတ်စုံပေါင်းစည်းခင်မီမြန်မာဆိုတဲ့ခေါင်းစဉ်နဲ့စီးပွားရေးလုပ်ငန်းရှင်တွေငွေကြေးရင်းနှီးမြှုပ်နှံမဲ့အဖွဲ့အစည်းတွေအစုရှယ်ယာကုမ္ပဏီတွေကရန်ကုန်မြို့မှာကျင်းပဖို့ရှိပါတယ်။မြန်မာနိုင်ငံလိုလူမျိုးတုံးတက်ပြတ်မှုတွေရှိတယ်လို့ဆွဆွဲခံနေရတဲ့နိုင်ငံမှာဒီလိုခေါင်းစဉ်နဲ့ဆွေးနွေးပွဲကျင်းပတာဟာရည်စရာဖြစ်နေပါတယ်။အခြေခံဆောက်အုံစီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာကလေးလူသားပြဿနာ၊လူကုန်ကူးမှု၊လိန်ကျန်းဖက်မှု၊မြေယာသိမ်းပိုက်မှု၊အတင်းအဓမ္မခိုင်းစေမှုပြည်သူတယံဇာတာတွေကိုမိမိအကျိုးစီးပွားအတွက်အသုံးချမှုစတဲ့လူမှုစီးပွားပြဿနာတွေနဲ့ရင်းရတဲ့တာတကားတွေနိုင်ငံတိုင်းမှာရှိပါတယ်။မြန်မာနိုင်ငံမှာဆက်သွယ်ရေးလုပ်ငန်းတွေနဲ့တာဝါတိုင်တွေတိဆောက်ရမှာလဲကလေးလူသားတွေကိုအသုံးပြုခဲ့တာတွေကျွေးမီပြဿနာတွေနဲ့အလုံသမားအခွင့်အရေးချိုးဖောက်တာတွေရှိခဲ့ပါတယ်။ကချင်ဒေသမှာအဓိကလမ်းမကြီးဖောက်တုံးကလည်းအတင်းကျပ်မြေယာသိမ်းတာတွေတဘာဝပတ်ဝန်းကျင်ပျက်စီးတာတွေကြုံခဲ့ရပြီးရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တရုတ်ပြည်ကူမင်းကိုဆက်သွယ်တဲ့ရေနံပိုက်လိုင်းစီမံကိန်းတုံးကတော့ဒေသခံပြည်သူ2000လောက်ရဲ့မြေယာတွေကိုသိမ်းယူခဲ့တယ်လို့သိရပါတယ်ရခိုင်ဒေသမှာအခြေခံအဆောက်အုံတိဆောက်ရေးစီမံကိန်းတွေလုပ်မယ်ဆိုရင်ဒေတာခံပြည်သူတွေနဲ့နေရပြန်ဒုက္ခတွေတွေအတွက်လူမှုစီးပွားမလုံခြုံမှုတွေဖြစ်လာမှာကိုစိုးရိမ်ရပါတယ်။ဒါကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဇာအီရတ်အယ်ဟူစင်ကမြန်မာနိုင်ငံမှာအခြေခံဆောက်အုံတွေရင်းနှီးမြှုပ်နှံသူတွေအနေနဲ့လူအခွင့်အရေးတွေကိုလိုက်နာဖို့ကုလသမဂ္ဂရဲ့စီးပွားရေးနဲ့လူအခွင့်အရေးလမ်းညွန်ချက်တွေကိုလိုက်နာဖို့အထူးတိုက်တွန်းထားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။
မြန်မာပြည်မှာဆင်းရဲကိုအရေးကောင်အတွက်သတ်ဖြတ်နေရတာထိတ်လန့်စရာကောင်းတဲ့အကြောင်း Brian Henrik ရေးသားထားတဲ့ဆောင်းပါးကို smithsonian.com မှာဖတ်ရပါတယ်။ Smithsonian အဖွဲ့ကပညာရှင်တချို့သုရေသနအတွက်ဆင်းဆက်ကူအောင်ကို GPS collar တပ်ပေးလိုက်တာမကြာခင်မှာပဲအရေးကောင်ခေါ်ထားတဲ့အစီအကောင်တွေကိုပဲတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဆင်းတရေနဲ့အဆွဲအတွက်တချို့နေရာတွေမှာကြတော့ခြေတောက်တွေနရွက်တွေပါရှိဖြတ်ထားတာတွေဟာလုံနေကြကျွန့်ကျင်သူတွေရဲ့လုံရမျိုးဖြစ်တယ်လို့ဆိုပါတယ်။အာဖရိကမှာတော့ဆင်းရဲကိုစက်ပြတ်တာဟာအဓိကဆင်းရဲကြောင့်ဖြစ်ပေမဲ့မြန်မာပြည်မှာကျတော့အသက်ခံရတဲ့ဆင်းတချို့ဟာအဆွဲတောင်ရှိကြတာမဟုတ်ပါဘူး။ဒီအတွက်ဓမ္မမို့အရေးကွန်အတွက်ဖြစ်လို့အထီးရောအမပါအသက်ခံကြရတာပါ။ဆင်းမတွေဟာမျိုးပေါ်ရေးမှာတန်ဖိုးစီရဲ့အတွက်မျိုးပြုံမဲ့အန္တရာယ်လည်းကြုံနေရပါတယ်။ဆင်းထိန်းသိမ်းရေး NGO တခုရဲ့အစီရင်ခံစာအရဆင်းတရေတပေါင်းကိုအမေရိကန်ဒေါ်လာ29ဒေါ်လာနီးပါးနဲ့ရောင်းချနေတာမြန်မာတရုတ်နယ်စပ်မိုင်းလမ်းမှာတွေ့ရှိခဲ့ရလို့ဆိုပါတယ်။အဲ့နာနဇတ်တနေရာမှာလဲစင်တရေပေါင်900ကျော်ဖန်စီရမယ်လို့ဆိုပါတယ်စင်တရေကိုတရုတ်တော်ရိုးရာဆေးဝါးအဖြစ်အသုံးပြုကြသလိုစင်တရေနဲ့လုပ်တဲ့လက်ဝတ်လက်စားတွေဟာလဲ ဝစင်သူတဲ့အကျိုးစီရဲ့ဆွေယုံကြည်ကြပါတယ်ဒီလိုဆင်းရဲကိုသရေအတွက်ဆက်ဖြတ်နေကြတာဟာအစီအမမဟုတ်ပဲငွေကြီးအမြောင်များရင်းနှီးမြှန့်နှံရတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်လာနေပါတယ်ဆင်းရဲကိုဆက်ဖြတ်တဲ့နေရာတွေဟာလည်းလူနဲ့ဆင်ပဋိပက္ခဖြစ်ရတဲ့နေရာတွေမှာများပြီးရွာသားတွေကဒီလောက်ရတဲ့အတွက်မကြည်မနက်မဖြစ်ကြပါဘူး ဒါကမိုဘိုင်းတယ်လီဖုန်းတွေကိုလူတိုင်းလူလူကိုင်နိုင်ပြီးအဆက်အသွယ်ကောင်းလာတဲ့အတွက်လဲဆင်သက်ဖြတ်ရေးမှာပိုပြီးတော့လွယ်ကူစေတယ်လို့ဆိုပါတယ်2018ထဲမှာမြန်မာပြည်တွင်းမှာဆင်ပေါင်း50ခုအောင်အသက်ခံခဲ့ရတယ်လို့လဲသူတို့အစီရင်ခံတာမှာဖော်ပြထားပါတယ်လာအိုစနဲ့ကမ်ဘောဒီးယားတို့ဘက်မှာဘလောက်ထိကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုတာမသိနိုင်ပါဘူးမြန်မာပြည်မှာတော့လူတွေနဲ့ဆင်
ဒီနေ့ကျွန်တော်တို့ပြန်ရှင်ဖွဲ့ကဆူကြောင်းရေးသားထားပါခင်ဗျာ။ဒါကတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုအကောင်းဆုံးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသတင်းစာအစီအစဉ်ကိုကြားပါမယ်။အမေရိကန်အီရန်တုံးနှုံးတွေကိုဒေါ်လာလတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
The buck stops here.
So, the buck stops here. ဘတ်ကဒီနေရာမှာဘတ်ခေါ်နိုင်ဆိုတဲ့တမင်ဂျိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်နှွမ်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေ့အမေရိကန်ကောက်ဘွားခေတ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်နဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘတ်ခေါ်နိုင်တမင်ဂျိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့တာဖြစ်ပါ The buck stops here, garo. Tawin yame puguha, bedu bewa, beduma, tawin shire, surago, yinyon, piosura, pibare. Didon dame yala ragale, American damra, Harry S. Truman jamba. Duga, duyes weshima, disa dago, tantara, pibare. Solura garo, nangama, pitamiaha, nangan, kangsame, tawin, tajang, tawin, kanayame, tawin yuyame, subido, dugo du, three billet, bobare.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
Tamraha, Peduve, Pissi Pissi. A soapia biame, Dawinha, Tumabe, Shibari. Pedugama, Tuguza, Masompia, Binaimabu. Era, Tue, Dawimbalu, Tebe Yabari. Umago, not count Nazi Jaya.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
The
buck stops here.
Lubjolu Yavare, Eragaro, Dinimitre, Timja Gere, Ijim Atome Pipari.
Sagaro Menekin English at Dingazago, Nasing Yara Pipare, Uro, Niga Yavema, Swinigare, Inganya, Dairy Lensisim, Pianbido, Nasin Nebavi, Tolo do Kunyawe, Kunine do Matting Itaga season to Setaraba.
ငါနဲ့ညာချန်တိုက်ရိုက်လေလိုက်အစီအစဉ်ကကျိုးဆိုပါတယ်ရှင်ကျွန်မတင်ဒီထိုက်ပါရခိုင်ပြည်နယ်တွင်းကနေလူသိမ်းတဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာဘက်ကနေပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ရဖို့ဆိုပြီးတော့ဒါမကြခင်ရပ်ပိုင်းကပြီးစီးသွားတဲ့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပေါ်မှာနိုင်ငံတော်အတိုင်ပင်ခံ ဒီပြဿနာကိုဖြေရှင်းရေးမှာနိုင်ငံတကာဘက်ကအခုအညီတွေပူးပေါင်းပါဝင်မှုတွေအထောက်ပံ့နေဘလောက်များရည်ရည်လိုအပ်နေတယ်လဲသူ့ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြဖို့ပါရှင်။ဦးဆောင်ဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တော်ဦးဦးလာစောနောက်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဆရာဝေလွင်တို့ကိုဖိတ်ခေါ်ထားပါတယ်။ Yidiji, Lu Anibadle, Tio Tio Badlashian, Sia, Gana Usunu Bibashian.
General Australia Mali, the ASEAN Australia, Twisong Wema, Nangano, Tangi Hangani Vido, Nanganaga, Akuni Poli, Kan Yina Pazabi Nangakuni, Nangakuni Surala, Napanchi, General, the Jetana will teach him for Akuni Le Lureno, the Petama. ที่ใครพิจารณาว่าพิชิตบุตรเนาะใครที่พร้อมอยู่ตัวเดิมอะไรกูว่าบุญลามะอะไรบังบังลีเรียกนี่ว่าไทยมุสาวุฒิกุญยิตต้องยาเรศูเรหาระฉะนั้นเดี๋ยวแค่มีส่วนเนาะนั่งยังก้าวหน้าตัวคู่ด้วยโอ้ฉะนั้นรู้ด้วยมาแต่วันนี้ก็เก่าเนาะกูนั่งยังที่ชอบเรามานั่งยังก้าวกุญยิตต้องอะไรสุราตากูนี่เล็กขนาดเราไม่เข้าเนาะแต่เช็คไปฉะนั้นตอนนี้เนี่ย อู้เราได้ดีออสเตรเลียฮาร์ดดีอู้เวอรี่ลิมิเต็ดบอลลี่ลูนั่งเงี้ยเนี่ยลีบานอู้ไอพียูสุราก็รอนั่งเงี้ยนี่เนี่ยลีบานอู้ไอพียูสุราก็รอนั่งเงี้ยนี่บอลจะยานเนี่ยชิวโรดยานลิงก์อ่ะชอบเสพอะไรอะไรทีมอ่ะไอ้มาจ้ารอลีจันนโรมีมาเอาไปโอ้ดีบังลี่ชิวเนี่ยจ้ารอโอ้อเมริกาตัวไลฟ์เชลไลจ้าเรียนะอเมริกาตัวไลฟ์เชลวิโรอู้มีนางเงี้ยเนี่ยนอร์ตัวโรลูจันยังแคมิโรลากเกียร์เลยพ่อจ้าไอ้รอดีเจ้าหน้าอ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဟုတ်ကဲ့ဆရာဝေးလွင်ကနဦးဆွေးနွေးပေးပါရှင်ဟုတ်ကဲ့ပါကျွန်တော်တို့ကပြဿနာကြပ်ဒီကိုကျွန်တော်တိုင်ပြရတဲ့အခါမှာမြေကြီးအနေထားအရှိကိုအရှိတိုင်းကျွန်တော်ဒီလိုအပ်ပါတယ်စိတ်ခံစားမှုတွေနဲ့ကျွန်တော်တို့ဒါကိုသိဆင်းရလို့မရပါဘူးအဲ့တော့ရခိုင်ပြည်နယ်ကိစ္စကြပ်ဒီမဟုတ်ပါဘူးတတိုင်းတပြည်လုံးရော ကမ္ဘာမှာရှိတဲ့ဒေနိုင်ငံမဆိုးဟောဟာကိုတည်ပြီးရပြီးတော့ပြဿနာတွေဖြစ်ရှင်းနေတာအဲ့ဒီဖြစ်တာကောင်းသွားပြီခင်ဗျာအားလုံးရဲ့အကူအညီပံ့ပိုးမှုကိုကျွန်တော်တို့လိုအပ်ပါတယ်သို့တော့ကျွန်တော်တို့နိုင်ငံမှာကိုယ့်ရဲ့အချုပ်အချာအနာတိုင်းဆိုင်ရှိတယ်ကျွန်တော်တို့ရဲ့ပြည်သူများရဲ့ဆွမ်းအားတွေရှိတယ်ဒါတွေကိုကျွန်တော်တို့အတိအမှတ်ပြုပြီးတဲ့နောက်မှာကျွန်တော်တို့ဟာကျွန်တော်တို့ ကောင်းပါပေါ့လေဒါပေမဲ့လည်းလက်တွေ့ကြကြမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဟာလိုအပ်နေပါလေခွင့်ပြုရတဲ့လိုအပ်နေတဲ့အတိုင်းကျွန်တော်တို့ကော်မရှင်မှာလည်းပဲအကြီးကြီးဆိုင်ရာကိုအတိတ်ဘောမျိုးနဲ့အကောင်းမြင်ပြီးတော့ကကျွန်တော်တို့နိုင်ငံရဲ့အင်မတန်ကိုအရေးပါတယ်ဒီရခိုင်ပြည်နယ်ပြည်ထောင်မှာအဲ့ဒီလိုအပြည့်သဘောဆောင်တဲ့တရားမျှတမှုရှိတယ်ကိုယ်ကြီးချောက်ပန်းမှုရဘူးပြည့် ကျွန်တော်တို့ဖြစ်ချီကုန်မှာကုညာနိုင်တော့ညာလည်းပဲဒီလောက်ကြီးမားတဲ့ကတ္တနာရတစ်ခုဟာအကြီးကြီးဆိုင်ရာရဲ့အကူအညီဆိုတဲ့နေရာမှာအားကျွန်တော်
ကိုစီယာဖြိုးရဲ့စာလေးကိုအရင်ဆုံးဖတ်ပြခြင်းပါတယ်ဒီသူရေးထားတာကတော့မြန်မာအစိုးရကဌာနပြန်ရေးပါဝင်ရိုဟင်ဂျာရေးအတွက်ကုလနဲ့နိုင်ငံတကာအနေဖြင့်အပြုသဘောဖြင့်ချဉ်းကပ်မှသာပြဿနာတကယ်ဖြေရှင်းရရောက်မယ်လို့ပြောဆိုထားတာကမြန်မာအစိုးရကိုဘာအားနည်းချက်မှထောက်မပြပဲသူတို့ရဲ့မူဝါဒအစီအစဉ်ချမှတ်ထားတာတွေမှသာဝင်ရောက်ကူညီစေခြင်းတဲ့သဘောတက်ရောက်တာဖြစ်ပါတယ်တဲ့ ဆိုတော့ဒီကိုစီယာဖြိုးဆွေးနွေးတဲ့အချိန်မှာအဓိကနှစ်ချက်ပါပါတယ်နိုင်ငံတကာကငွေကြေးပါဝင်ဘလောက်ပဲထောက်ပံ့ထောက်ပံ့မြန်မာအစိုးရရဲ့လက်ရှိအစီအစဉ်အရပြေလည်နိုင်စရာမရှိဘူးဆိုပြီးတော့ဒါတစ်ချက်ပါနောက်တစ်ခုကတော့ဒီကိုဖီအနန်ကော်မရှင်အကြံပြုချက်ကလည်းဘန်းပြဆိုပြီးတော့သူကပြောထားပါတယ်ဆိုတော့ဒီပေါ်မှာဆရာဦးလွင်ဆရာဘာမြားဒီပေါ်မှာဖြည့်ရှင်းလိုပါတယ်ရှင်
ကျွန်တော်တို့ရဲ့လူတိုင်းမှာလက်လက်ဆွာယုံကြည်ခွင့်ရှိတယ်သူ့ရဲ့ရှုမြင်နဲ့သူ့ရဲ့ခံစားချက်ကိုကျွန်တော်ပြောတဲ့အတွက်ဒီပေါ်မှာကျွန်တော်ဒါမှမချက်မပြေးခြင်းပါဘူးတော်တော်လေးကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပြောထားတာကတော့ဒီအကြံပြုချက်များကို ဟုတ်ကဲ့ပါရှင့်ဆရာအဲ့တော့ကျွန်မပါဝင်ဆင်းနွှဲမဲ့ကိုငင်းချန်အောင်ကိုဖိတ်ခေါ်ပါမယ်ရှင်အူလောက်ဆိုလဲရှိပါတယ်ဦးဝေလွန်လည်းရှိပါတယ်ခင်ဗျာကျွန်တော်ကတည်တင်တာကအစိုးရကအလှဝေတောင်းတဲ့အခါမှာဘလို့နာမည်တက်ပြီးတောင်းတာပါလဲဒါအရေးကြီးပါတယ်အရေးဆုံးဒီဟိုရခိုင်တိုင်းရင်းသားတွေမျိုးတွေတက်တည်ရအစအကုန်ဒုက္ခရောက်နေကြအများကြီးရှိပါတယ်ရိုဟင်ဂျာတွေမှာဒုက္ခရောက်
ကျွန်တော်နိုင်ငံတကာတောင်းတာလားဒါမှမဟုတ်ရိုဟင်ဂျာတွေအတွက်သက်သက်ပဲတောင်းတာလားဒီကိစ္စအသိအရေးကြီးတယ်ဘာဖြစ်လို့လဲဆိုရင်ရခိုင်အမျိုးသားတွေကလည်းပြောတယ်ရိုဟင်ဂျာတွေကြတော့အထောက်ပံ့နေရတယ်ငါတို့ရခိုင်တွေကြတော့ဆင်းရဲနေတယ်ဆိုပြီးတော့ကျွန်တော်အမြင်ကတော့အစိုးရစပြီးအလှုံငွေတွေမတောင်းခံနေနေရပြည်သူလူထုကိုပြည်ပြည်ချာချာအပြည့်ပေးရှိရှိလေးလေးနဲ့ရခိုင်ရောက်ပိုင်းတစ်ခုလ
ဟုတ်ကဲ့ပါရှင်ကိုငင်းချန်းအောင်ရဲ့ဒီမေကွန်ပေါ်နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မဆရာဦးလာစောဖြည့်ချပေးပါရှင်အခုဒီဘလောက်ပဲတောင်းတောင်းနော်ကျွန်တော်တို့ဒီနိုင်ငံတကာတွေးကြုံရဟို UPI ပေါ့လေဟို IPU ပေါ့လေနိုင်ငံတကာပါလီမန်များယူနီယံတမဂဖွဲ့ EUC တယ်နော် OIC တော့ကုလသမဂ္ဂ UN အဲ့အဖွဲ့အစည်းတွေအားလုံးဟာမြန်မာပြည်ကိုအမဲဖြတ်တယ်လို့ဝိုင်းဖြစ်နေရတာမိတ်ဆွေမဟုတ်ဘူးသူတို့ဟာအဲ့ဒီရိုဟင်ဂျာနာမည်ခံပြီးတော့တကယ်အာရှမူတီတခုနဲ့နိုင်ငံရေးရီမှန်ချက်တခုနဲ့လုံနေတဲ့နောက်ကဘက်ကလီတကယ်ကိုပြက်ပြက်သားသားရောက်ရက်တီပြီးတော့လုံနေတဲ့အဖွဲ့အစည်းအဲ့ဒီအဖွဲ့အစည်းတွေကအကူအညီဆိုတော့ဒါ
တောင်းစရာလဲမလိုဘူးတောင်းဖို့ဆိုတော့လဲအမတန်ကျွန်တော်တချောက်တဲ့ဆိုတော့အမှန်တရားဖို့ကောင်းတယ်เนาะဒါတစ်ချက်နောက်တစ်ခုကရထားတဲ့ပိုက်ဆံတွေဆိုတော့လဲကျွန်တော်အဲ့ဒီမောင်းတော်မြောက်ပိုင်းမှာအဲ့ဒီအဲ့ထွက်ပြေးသွားတဲ့တရားမဝင်ထွက်ပြေးသွားတဲ့လူတွေဝင်လာဖို့အတွက်ကိုအောက်ကျနောက်ကျခံပြီးတော့ဝင်လာပါဝင်လာပါစောက်ထားပါတယ်ဆိုတော့လုံနေတာ development ပဲကျွန်တော်တို့ရခိုင်ပြည်ကံပြူတူတဲမှုအတွက်ကျွန်တော်တို့ဟာတခြားအလုံးတောက်ချောက်ကျွန်တော်တို့
ကြည့်ပဲခံတာရတယ်။မောင်တော်တောင်ပိုင်းမှာကျွန်တော်လုံးဝဒီနယ်ဆိုရလဲထက်လို့မစင်သာဘူး။မောင်တော်မြောက်ပိုင်းမှာပဲအဲ့ဒါကိုပဲထပ်တလေလေလုပ်နေတယ်။ဟုတ်ကဲ့ပါ။အဲ့တော့ဆရာဦးလာဆိုရင်အခုဆရာရဲ့ဒါဆွေးနွေးချက်ထဲမှာလဲပါပါတယ်ဒါပြည်တွင်းကပဲဒါကိုဖြည့်ရှင်းရမယ်ဆိုတော့ပြည်တွင်းမှာရောဒီလောက်အင်အားရှိပါသလား။အခုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြန်လည်တ ဒီရခိုင်ပြည်နယ်ရေကိစ္စပေါ့နော်လူရှိတိတ်နဲ့ချီပြီးတော့ထွက်ပြေးတဲ့ကိစ္စကလည်းဟိုပြန်မခေါ်လို့လဲပြန်ခေါ်ရမယ်ဆိုတဲ့ဟာကိုတော့ဒါတက်မတော့ပါဝင်မြန်မာအစိုးရကလည်းလက်ခံထားတဲ့သဘောပါဆိုတော့ဒီကိစ္စကပြည်တွင်းကိစ္စတစ်ခုတည်းပြည်တွင်းကပဲဟိုတက်နိုင်တဲ့ကိစ္စဖြစ်ပါရဲ့လားဆရာဒီပေါ်မှာလက်တွေ့ရောကြပါသလားဒီယူဆ
General Pesas, General Sima Kangu, Yakina, Lepare, the Chef Mane, Kame, Nangelegama,
တကယ် islamization ဆိုတဲ့တကယ် wave တစ်ခုနဲ့တကယ်ကြီးမားတဲ့ယဉ်ရှက်တစ်ခုနဲ့ ထုတ်ချလာတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တယ်ဆိုတာကိုတမိုင်းလေးလောလောဆယ်တက်တက်ကြနေပြီအစကျွန်တော်တို့ပြောတော့မယုံဘူးပေါ့ဗျာနော်ဟုတ်ပြီအဲ့တော့ဒီပြဿနာကိုကိုဖီယာနန်ကော်မရှင်ကိုပုံဝက်လိုက်တဲ့ခါမှာအဲ့ဒီပြဿနာပိုကြီးပြီးတော့ကျွန်တော်တစ်ခုတည်းယူကန်နေကိစ္စမျိုးဖြစ်သွားတယ်အဲ့တော့ဒီပြဿနာကြီးကနိုင်ငံတကာမြင်းနေကိုပေါ်တင်လဲခါကြတော့နိုင်ငံတကာဖီယာတွေညားလာ
ညမနဲ့ကတမိုင်းမှာလွတ်လွတ်ရရကလေးကတလောက်ကြီးမှလည်းဖီးရဆိုခါမကြုံဘူးကျမဟိုပါဝင်ဆွေးနွေးမဲ့ကိုနေဦးလင်းကိုဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းကျမတို့တို့တုတ်တုတ်ဆွေးနွေးကြတာပေါ့နော်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင့်အဲကျွန်တော်အမြင်ပြောအားလုံးရှင်ရောဦးလာတော်ပြောတယ်ဆိုတဲ့ပုံကြီးတော့အလေးတာပါပဲသူကခေါင်းချင်နေတယ်ဗျာအဲ့တော့ဒေါန်ဆန်းစုကြည်အနေနဲ့ကတော့
ကျွန်တော်တို့တွေကောင်းတဲ့လက္ခဏာလို့ထင်ပါတယ်ဗျာဒါပေမဲ့ကျွန်တော်မြင်ပြောလို့ရှိရင်တော့ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဒီရခိုင်လူမျိုးကြီးနဲ့ဒီလေမှုမရမချင်းတော့ဒီပြဿနာဟာဘယ်တော့မှပြီးမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောပြရစီဗျာဟုတ်ကဲ့ပါရှင်ကိုနေဦးလင်းကျေးဇူးတင်ပါတယ်ဆိုတော့ဆရာဦးလင်းတွင်ခုနဆရာကိုနေဦးလင်းဆွေးနွေးသွားတာကိုဆရာဦးလာဆိုဆွေးနွေးသွားတာက ကျွန်တော်တို့ကအခုအညီတွေတောင်းနေတဲ့ကိစ္စကမူဝါဒအမှားဆိုတဲ့ကိစ္စပေါ့နော်အဲ့တော့နိုင်ငံတကာအခုအညီမတောင်းမဲနဲ့လက်တွေ့ဖြေရှင်းလို့ရောဆရာတို့နီးလမ်းမြန်မာလာနောက်တစ်ခုကဒီကိုပြန်နံကော်မရှင်ကြောင့်မို့လို့နိုင်ငံတကာဖိအားတွေတိုးလာတယ်လို့လည်းဒါဆွေးနွေးချက်ထဲမှာပါသွားပါတယ်ဆရာအဲ့ဒါလေးဆွေးနွေးပေးပါရှင်
ကျွန်တော်ကိုဖီအန်ကော်မရှင်ကတော့ဖြစ်ရင်ဘာလုပ်ရမယ်လို့ကျွန်တော်တို့အကြံကြံလည်းမလုပ်ပါဘူးကိုယ်တိုင်ကိုဖန်တီးပြင်ရှိတယ်မြန်မာပြည်သူများကအဲ့ဒီအကြံပြချက်များကိုမိမိအတွက်အဆုံးတက်နေဖြစ်ရင်ဆွေးယူအဆုံးချဖို့ပတ်ပါတယ်ဒါတိတ်ချက်ပါမိအချက်ကဆိုလို့ရှိရင်မြန်မာပြည်မှာလည်းမဟုတ်ပါဘူးတကဘာလုံးမှာဒါတော့ဖြစ်ရင်ခုနပြောတဲ့ဧကစာရေးကြီးရက်ရယ်ဆိုတဲ့ဒီပြဿ
ကျွန်တော်တို့ကဒီကြမှာချက်ပါလေအဲ့ဒါကြောင့်မို့လို့အခုကပြောတဲ့ဟိုကိုယ့်ရဲ့အချုပ်အချာကိုမထိပါတော့အမေပါယူမထိပါတော့ဒေနုအကူအညီမျိုးကိုမဆုကျွန်တော်တို့ကဒီကြမှာချက်ပါလေအဲ့ဒါကြောင့်မို့လို့အခုကပြောတဲ့ဇက်ခိုင်းပြီးတောင်ဇက်ခိုင်းပြီးလည်းဒီခုလုံးဖွင့်လို့တိုးတက်ရေးဆိုတာကကျွန်တော်တို့အကြံပြုချက်ထမအဲ့ဒီတိုင်းပါပါလေအားလုံး ရင်ကြံတရားပြီးတော့တရားမျှတမှုရှိပြီးတော့ကနော်ကျွန်တော်တို့ဖွင့်လို့တိုးတက်ရေးဆိုတာကတော့ကျွန်တော်တို့အကြံပြုချက်ထမအဲ့ဒီတိုင်းပါပါလေအားလုံးရင်းကြံတရားပြီးတော့တရားမျှတမှုရှိပြီးတော့ကနော်ကျွန်တော်တို့ဖွင့်လို့တိုးတက်ရေးဆိုတာကကျွန်တော်တို့အကြံပြုချက်ထမအဲ့ဒီတိုင်းပါပါလေအားလုံးရင်းကြံတရားပြီးတော့တရားမျှတမှုရှိပြီးတော့ကနော်ကျွန်တော်တို့ဖွင့်လို့တိုးတက်ရေးဆိုတာကကျွန်တော်တို့အကြံပြုချက်ထမအဲ့ donation for the Hamilalebe, who be the Buku Piano, down the Hamil, General Dosu, like that, or General Nare, okay, Nanga Chama, young Yare, Yamanu, Wadi, good Nangu Piano, Damu, so they. Eddie Pigon, who are pulling the new body. Nanga Nanazale, but the Kadaroki, Nanga Sandy Sanyuni, General Lundy, the global trend at Angoli, a cool Jude, Unga Lidia, Shibale. And a Pumu to the Yu, Jordan Yama, did that the Kulu Pumu to the Yu, the Pushibale. Who General Anale, see, the two veteran Yale Halidi, we are the general Islamization for the social who you did well. General Islam Baba Modian in the year will build Jumani. Israel did go up from the Yisra Islam Baba Diama, Tama John Yawa, Tama John Yawa, young one, she was.
Okay, was yet willing to do two demare, Maru, that Saint Leti Gallet, the Dialy like Dima Vejanaku and Puashan, but when Sinisa to Alongo, two veggies of demare.
Tao Matami Tai season said the Inganya Diary Lane season will be only totally big up to Barakna.
American Soya at the Borami Abo would in Jabara Mission.
Rashari is a person song, Yawlem Duyawa Wulu, American Gawai Wunji, James Mattis Kapiobari. American go takai nai de mahabyuha myauk le net tit dwi Russia ga thauk tha bi lu ma ja de kin ga be Russia thamara Vladimir Putin ga pyo bi de naw wunyi Medis ga akhu lu pyo da ba ka wei wunyi ni ne tu ye khanda ha mahabyuha myauk lila thong tat mu le lo phu phit bi thamara Putin ye a pyo ma Russia sit phet swan yi pyaung le mu ma shi bu so da tu san sit tha de lu pyo ba de Russia thamara pyo de le net snit dwi thwat phu hne a daw lu de bi a ra ri jaw Sipet Hanje, a Biaunle Pipu, Tumumin Bulu, Wuni Mediska Piovari. Generalia Dasi Gago Yenita, a Biaunle Lupu, Luwacha Kuku Apo, Teomu Mashiva Bulu, Wuni Mediska Piovari. Season Tare, Mahabu Amyok, Pinye Suni Burigu, Majadigin Abe, Rashaga, Pepsha Laitaha, Druye, a Gonzo, a Juicy Bo Atuato, Losamu Mashivusra, Pialai Dabelu Le Piovari. Syria Jimaro, Holmes Alabune, She Gudaruma, a Piaye, Kulamaga Lunuri Gonsinetu, Rashaga, Lightba, Lusongerago, Wuni Mediska, Topiavare. Truya Misui, Asa Suyaha, Bomigu, Biambra, Set Chechani B, Suzumaro, Seunigu, Dakedaba, Truha, Juanjimu Mishirala, Ubri Med Luyatigu, Julunirala, Dinakuz Lunasura, Janom Diva Ulu, Wuni Mediska, Piovare. Syria Ma, Chlorine acid dangwego thong bi bongje tai kai de tadin nwe ko tu tadi pyu mi de lu wunyi medis ka tadin naw dwe ko byo ba de upama a phyin alapo ma di yin ga homes ma chanarou dwe ga bu de a phit phet dwe long wa ma nit myu kwe pyan phit ni de lu ba be lu wunyi medis ka byo ba de syria ma a pye ya tabor du ni de ya bu kulatama ga san ya american tan ma ji nikki hilia lu nyu yin kaun si ne le dwe lu saung ga bi russia ye maha me ga Chacheme Chupokebari. Dandaman Yeni Lane, General Losan B, Sellu Tuabame, Lemeshova Wulu, Wuni Mediska, Piovare, Kamya.
American Soya at the Bora and the Abo in Yamiravishi.
Torashino Kunasin Giara, American Soya, the Bora, I mean, not to be a Bui Abo Mojo, Deep Bilu Barakamya.
ဒီကောက်ပွဲမှာထပ်ပြီးအနိုင်ရခဲ့တဲ့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာဖုန်းကနေတဆင့်ဂုဏ်ပြုစကားပြောခဲ့ပြီးခေါင်းဆောင်နှုတ်နှက်ထွေးနှမှုတွေမကြမီမှာပဲလှုပ်သွားဖို့ရှိတယ်လို့သဘောတူပါတယ်အခုလောလောဆယ်မှာတော့သူတို့နှစ်ဦးတွေ့ဆုံမှုနဲ့ပတ်သက်ပြီးဘယ်အချိန်ဘယ်နေရာမှာတွေ့မယ်ဆိုတဲ့အသေးစိတ်အစီအစဉ်မရှ ပြည်သူတွေကိုပြန်ပြီးတော့ရှားကထုတ်ထားပြီလို့မကြသေးခင်ကဗျာ။ဒီဝေးလင်ကျေးဇူးထူးတင်ပါတယ်ကျွန်မတို့ကအချိန်လေးစီသွားလဲအတွက်ရရှားကထုတ်ထားပြီလို့မကြသေးခင်ကဗျာ။ရွှေညာရင်းနဲ့ပတ်သက်ပြီးမပြေမလဲဖြစ်နေတဲ့ရှားကပဲဘင်္ဂလားဒေ့ရှ်ကိုမြန်မာဘက်ကနေဖြတ်ပြီးကျက်စစ်တပ်အားပေးမယ်လို့တရုတ်ကအဆိုပြုခဲ့ကြောင်းဘင်္ဂလားဒေ့ရှ်စွမ်းအင်ဌာနအတွင်းဝင်အမတ် ကာကော့စ်ကအင်္ဂါနေ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံစီသွားရောက်နေတယ်လို့လည်းပြောပါတယ်။ကွယ်လွန်သူယူပဗေဒပညာရှင်စတီဗင်ဟော့ကင်းရဲ့အရုပ်ပြကိုနာမည်ကျော်သိပ္ပံပညာရှင်ကြီးဆန်အိုက်ဇက်နျူတန်ရဲ့ဂူဘေးမှာမြှုပ်နှံမယ်လို့လန်ဒန်ကဝက်စ်မင်
ကျင်းပမှာဖြစ်ကြသူ့မိသားစုဝင်တွေကပြောကြခဲ့တာပါသတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်းမှန်ဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလီဆန်ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းတူမီတာ7.6ကုနဲ့20အားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.